ရှားဒီယိုလိုပြောင်းလဲမှုဆန်ရာကုလသမဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်နဲ့ပတ်သက်ပြီးလာမယ့်တည်နှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတည့်ရချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုပါတယ်။သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်း100ပြည့်အထိမှဖြစ်နေ မနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗေးနီးယားပြည်နယ်ဟဲရစ်ဘတ်မှာပြုလုပ်တဲ့လူမှုစည်းဝေးပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ်။လူတစ်သောင်းလောက်ဆန်းတဲ့ခန်းမကြီးမှာကျင့်ပါတဲ့သမ္မတရဲ့လူမှုစည်းရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စကလုံးဖြစ်တဲ့
ယူဆ်ပါပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်ပီရိုသတင်းထောင်များတင်ရ၊ညစာစားပွဲကိုမတက်ဖဲတချိန်တည်းမှာပဲလူမှုစည်းရုံးပွဲကိုသမ္မတကကျင်းပလာဖြစ်ပါတယ်။သမ္မတရဲ့မိန့်ခွန်းကိုသတင်းစာယူနေတဲ့မီဒီယာတွေနေရာယူထားတာဘက်ကိုညွှန်ပြပြီးဒီနောက်ကမီဒီယာတွေကိုချိလိုက်ပါတကယ်တမ်းသူတို့ကဒီမှာရှိနေရမှာလို့ပြောဆိုခဲ့တာပါ။သမ္မတထရန့်ကရုပ်သံမီဒီယာနှစ်ခုကိုနာ
န့်ဖြစ်နေလို့လည်းသမရကပြောဆိုပါတယ်။ပထမရက်ပေါင်း100အတွင်းဆောင်ရွက်ခဲ့တာတွေကိုသမရကပြောဆိုခဲ့ပြီးသိပ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုတ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်။ကြောင်မီးတွေတူဖို့ရေလုတ်သားတွေအလုတ်ပြန်လုံနိုင်ပြီးတမနိနဲ့အလူမီနီယံအလုတ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုတ်အကင်တွေဆုံးရှုံးစေတဲ့လုတ်ထုံးလုံကြီးတွေကိုလည်းပယ်ဖြတ်ခဲ့တယ်လို့သမရကပြောဆိုသွားပါတယ်ရှင်။